ဖီယိုအမေရိကန်တန်ကဗုဒ္ဓဦးနဲ့မနေ့ကင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရဲတူပါဝင်လူ၁၀ဦးသေဆုံးနေကြတဲ့ကော်လရာဒိုပြည်နယ်ဘိုလ်ဒါမျိုးပစ်ခတ်မှုအပြီးမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ကနိုင်ငံတော်ဝန်တက်ခတ်ရေးလက်နက်တွေပေါ်ပိတ်ပင်ဖို့အင်ကာနေမှာတောင်းဆိုလိုက်ပါတယ်
။ I don't need to wait another minute let alone an hour
ယူရီးယားအသက်ကိုကယ်ဖို့အတွက်လွယ်ကူရိုးရှင်းတဲ့အစ်စ်နေကိုလှုပ်ဆောင်ရမှာတမနစ်တနိုင်လောက်စောင့်နေဖို့မလိုပါဘူး။သမရဘိုင်ဒန်ကအင်ဒီယားနေတဲ့ဆင့်အထက်နဲ့အောက်လွတ်တော်နေရစလုံးကိုအလင်းမြန်ဆောင်ရွက်ဖို့အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးသမရဘိုင်ဒန်ကတိုက်ခိုက်ရေးလက်နက်တွေနဲ့ကြီးပိုးအများကြီးထည့်သွင်းနိုင်တဲ့ကြီးကပ်တွေကိုကျွန်တော်တို့ပိတ်ပင်နိုင်မှာလို့လည်းပြောသွားတာပါ။သူကိုယ်တိုင်အထက်လွတ်တော်အမတ်နဲ့အထက်လွတ်တော်ရဲ့တရားရေးကော်မတီဥက္ကဋ္ဌဖြစ်စဉ်ကလည်းအခုလိုအလားတူဥပဒေပြုမှုမျိုးကိုလှုပ်ဆောင်ခဲ့တာကိုလည်းအလေးပေးပြောကြားခဲ့ပါတယ်။ဒီဥပဒေဟာ1994မှာအတည်ပြုနိုင်ခဲ့ပြီးဆယ်နှစ်ကြာမှတော့တည်တံ့ကုန်ဆုံးခဲ့ပါတယ်။တနက်ဝယ်ယူရမှာနောက်ကျောင်းရာဇဝင်တောင်းခံမှုနဲ့ပတ်သက်ပြီးဥပဒေပြု၍တိစုပ်နေခဲ့ရမှာအောက်လွတ်တော်ကအတည်ပြုပြီးသားဖြစ်တာမို့အထက်လွတ်တော်နေနဲ့လည်းထောက်ခံပေးဖို့ဘိုင်ဒန်ကတောင်းဆိုထားပါတယ်။ဗိုလ်ဒါမျိုးပစ်ခတ်မှုနဲ့ပတ်သက်ပြီးတော့တည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့အသက်ရှင်လွန်မြောက်လာသူတွေနဲ့အတူစိတ်နှလုံးချေကွဲရကြောင်းသမရဘိုင်ဒန်ကပြောဆိုသွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကော်လိုရာဒိုပြည်နယ်ဗိုလ်ဒါမျိုးကစတိုးဆိုင်တစ်ခုအတွင်းပစ်ခတ်မှုကြောင့်လူ၁၀ဦးတည်ဆုံခဲ့ရပြီးအသက်၂၁နှစ်အရွယ်တနင်္လာရှိသူတူကိုဖမ်းဆီးတရားစွဲဆိုရတယ်လို့ရဲကအင်ကာနေမှာပြောပါရယ်